ယောဂီပေါင်းတော်ကောင်းတို့ယခုချိန်ခါမှာတရားစတင်ရှုမှတ်ရမယ့်ချိန်ခါဖြစ်ပါတယ်တရားရှုမှတ်တဲ့နေရာမှာမိမိတို့ထိုင်နေကြဣရိယာပုဖြင့်ဓမ္မလူကထိုင်တို့ကထိုင်ကျောင်းကျောင်းထိုင်တို့ကထိုင်ဉာဏ်ဉာဏ်တရားဣရိယာပုဖြင့်ထိုင်ရမှာဖြစ်ပါတယ်ထိုင်ဣရိယာပုကိုပြုပြင်ပြီးပြီဆိုရင်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဆိုပြီးတော့အာနာပါနကမ္မဋ္ဌာန်းဤနဲ့သမာဓိကိုစတင်ထူထောင်ရမှာဖြစ်ပါတယ်ဝင်လေဝင်လာရင်နှာသီးပြားလေးမှာအေးဒတ်ကလေးကိုခံစားလိုက်ရပါလိမ့်မယ်ထွက်လေလေးထွက်သွားတဲ့အခါမှာလည်းပဲအနွေးဒတ်ကလေးခံစားလိုက်ရပါလိမ့်မယ်ဒီလိုခံစားလိုက်ရတာကြည်တော်အပြင်ဩဝင်လေလေးဝင်လာပြီးတော့ဝင်လေလေးကနှာသီးပြားကိုတိုးသွားတယ်။ထွက်လေလေးထွက်လာပြီးတော့ထွက်လေကနှာသီးပြားကိုတိုးထိသွားတယ်လို့သိလိုက်ရမှာဖြစ်ပါတယ်။ဒီလိုသိရလျောင်းဆိုပြီးတော့ပြင်းပြင်းထန်ထန်နဲ့အသက်ရှူပေးဖို့မလိုပါဘူး။မြန်မြန်ကြီးလည်းပဲရှူပေးဖို့မလိုပါဘူး။တမင်တကာလှုပ်ပြီးတော့ရှူဖို့မလိုပါဘူး။မိမိရဲ့ပင်ကိုယ်သဘာဝအတိုင်းဝင်လေထွက်လေကိုရှူဆက်ပေးရမှာဖြစ်ပါတယ်ဒီလိုဝင်လေထွက်လေကိုရှူဆက်ပေးလို့ဝင်လေကိုဝင်မှန်းသိပြီထွက်လေကိုထွက်မှန်းသိပြီဆိုရင်သမာသတိသမာဝါယာမသမာသမာဓိဒီဟုသောသမာဓိမဲ့ခင်သုံးပါမြင်ညွတ်နေပြီသမာဓိရှိနေပြီလို့ပြောရမှာဖြစ်ပါတယ်သမာဓိတိကတတိကလေးမြတ်တ်ပေးထားတဲ့စိတ်တွေတခြားမရောက်စေပါဘူးအရှိကံဖြစ်တဲ့ဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာပဲစိတ်ကလေးကိုတက်တက်ပေးထားတယ်ဒါသမာဓိတိရဲ့သဘောဖြစ်ပါတယ်သမာဝါယမကကြိုးကြိုးစားစားပြုလုပ်ပေးနေတယ်တက်တက်ကြွားကြွားပြုလုပ်ပေးနေတယ်စိတ်ဝင်နေစားပြုလုပ်ပေးနေတယ်ဆိုတဲ့သဘောဟာဒါသမာဝါယမရဲ့သဘောပဲသမာတိတွေသမာဝါယမတွေပြည့်စုံနေပြီဆိုရင်သမာဓိဆိုတဲ့အရှိကံဖြစ်တဲ့အာယုံကလေးအပေါ်မှာဝင်လေထွက်လေလေးအပေါ်မှာစိတ်ကလေးစိုက်ပြီးတော့တည်တက်နေပါတယ်စိတ်တွေတခြားမရောက်တော့ဘူးစိတ်တွေမပြန့်လွင့်တော့ဘူးအရှိကံဖြစ်တဲ့ဝင်လေထွက်လေအပေါ်မှာပဲစိုက်နေပြီတည်တက်နေပြီဆိုရင်သမာဓိမဲ့ခင်နဲ့ပြည့်စုံနေတာပါပဲအဲ့ဒီအချိန်ကသမာဓိမဲ့ခင်သုံးပါးနဲ့ပြည့်စုံနေတဲ့အချိန်လို့ဒီလိုဆိုလို့ရပါတယ်။သမာဓိမဲ့ခင်သုံးပါးနဲ့ပြည့်စုံသွားပြီဆိုရင်ပညာမဲ့ခင်နောက်နှစ်ပါးနဲ့ဝိပဿနာဉာဏ်ဖြစ်အောင်ဆက်လက်ပြီးတော့ရှုမှတ်သုံးသပ်ပေးရမယ်။ပညာမဲ့ခင်နှစ်ပါးဆိုတာသမာသင်္ကပ္ပနဲ့သမာဒိဋ္ဌိနှစ်ပါးဖြစ်ပါတယ်။သမာသင်္ကပ္ပဆိုတာတွေးလုံးတောလုံးကလေးကိုသမာသင်္ကပ္ပလို့ခေါ်တယ်။ရောက်တဲ့ရာရာကျေကျေကျက်ကျက်လျှောက်သွေးနေဖို့မဟုတ်ပါဘူး။တဏ္မာလို့ဆိုတဲ့အတိုင်းပဲရှင်းပြက်ကိုဥတည်ပြီးတော့တွေးရမှာဖြစ်ပါတယ်။အနေစာရဲ့သဘောလက္ခဏာကိုဥတည်ပြီးတော့တွေးရမှာဖြစ်ပါတယ်။ဘယ်လိုတွေးတဲ့နေရာမှာဒီလိုတွေးတဲ့နေရာမှာပေါ်လာစေဖြစ်တဲ့ရုပ်သဘောနဲ့သဘောကလေးကိုစိုက်ကြည့်ရင်းနဲ့ပေါ်လာစေဖြစ်တဲ့ရုပ်သဘောနဲ့သဘောလေးတွေရဲ့ဖြစ်ပုံကလေးတွေပြက်ပုံကလေးတွေတစ်ခုနဲ့တစ်ခုမတူထူးခြားပြောင်းလဲသွားပုံကလေးတွေကိုအကဲခတ်ကြည့်ပေးရမယ်ဒီလိုအကဲခတ်ကြည့်ပေးခြင်းကိုတမ္မာသင်္ကပ္ပတွေးတယ်လို့ဒီလိုခေါ်ပါတယ်တမ္မာဓိဋ္ဌိဆိုတဲ့မဲ့ခင်ကပေါ်လာတဲ့ဉာဏ်နဲ့မိမိတွေးရှိတဲ့အရှုခံတရားအပေါ်မှာအော်ဒီရှုကတခုနဲ့တခုမတူဘူးလို့ကောင်းကျက်ချသိပေးလိုက်တဲ့အသိကိုခေါ်ပါလေဒီလိုကောင်းကျက်ချသိပေးလိုက်တဲ့အသိဟာသမာဓိတိဆိုတဲ့ပညာဉာဏ်နဲ့မတူတူချ꽌ပြားခြားနာနေတယ်ပြောင်းလဲနေတယ်ပေါက်ပြန်နေတယ်ဖြစ်ပြီးပြက်နေတယ်ပြက်ပြီးတော့နောက်တစ်ခုစားထုတ်ပေါ်နေတယ်လို့ဆုံးဖြတ်ချက်ချပေးရမှာဖြစ်ပါတယ်သမာသင်္ကပ္ပမဲ့ခင်ကအပြည့်ရဲ့လက္ခဏာကိုရှေ့ရှုပြီးတော့တွေးပြရမယ် သမ္မာဒိဋ္ဌိဆိုတဲ့မဲ့ခင်ကအပြက်ကိုကောက်ချက်ချပေးရမယ်။ထုံးဖြတ်ပေးရမှာဖြစ်ပါမယ်။ဒီပြင်းပြက်သွားတယ်ပြက်ပြီးရစားထုတ်ပေါ်တဲ့သဘောတရားလေးပဲလို့ဆုံးဖြတ်ချက်ချပေးရမှာဖြစ်ပါတယ်။ဒီလိုမဲ့ခင်၅ပါးနဲ့ဆုံသွားတဲ့အချိန်ဟာဝိပဿနာဉာဏ်နဲ့ဖြစ်နေတဲ့အချိန်ပဲ။ဒီတော့ယောဂီများမိမိတို့ရဲ့တဏ္ဍာမှာရောသဘောပဲပေါ်သည်ဖြစ်စေဝေဒနာသဘောပဲပေါ်သည်ဖြစ်စေစိတ်သဘောပဲပေါ်သည်ဖြစ်စေပညာသင်္ခါရဆိုတဲ့သဘောတရားတွေပဲပေါ်သည်ဖြစ်စေအဲ့ဒီသဘောတရားလေးတွေတစ်ခုနဲ့တစ်ခုမတူခြားနာကွဲပြားမှုကိုရှုပေးပါသိပေးပါမှတ်ပေးပါနှလုံးသွင်းပေးပါတမာရီမဲ့ခင်နဲ့တည့်ပေးပါအာယုံနဲ့ဉာဏ်နဲ့တည့်ပေးပါပညာမဲ့ခင်နှစ်ပါးနဲ့အာယုံပေါ်မှာဆုံးဖြတ်ပေးပါပေါ်လာစေအာယုံကလေးသည်ပေါ်လာစေဖြစ်တဲ့သဘောတရားလေးသည်ကြည့်နေတဲ့ကာလမှာပဲမရှိတော့ဘူးချုပ်ပြောက်သွားပြီပျက်စီးသွားပြီပျက်စီးသွားလို့သဘောတရားမတူတဲ့နောက်တစ်ခုစားထုတ်ပေါ်လာတယ်လို့သိချက်ကဒီလိုဆုံးဖြတ်ပေးပါဖြစ်ပေါ်လာတဲ့အာယုံနဲ့အာယုံတိုင်းဟာဖြစ်ပေါ်လာတဲ့ရှုခံတရားတိုင်းတရားတိုင်းဟာဖြစ်ပြီးရင်ကျင်နေတတ်တဲ့ရှုခံတရားတစ်ခုမှမရှိပါဘူးဖြစ်ပေါ်ပြီးလို့ရှင်ရင်ပျက်စီးသွားပါတယ်ပျက်စီးသွားပြီးလို့ရှိရင်နောက်တစ်ခုစားထုတ်ပေါ်လာပါတယ်တစ်ခုပြီးတစ်ခုစားထုတ်ပေါ်လာတဲ့သဘောတရားကိုတန်တတိလို့ဒီလိုခေါ်တယ်တန်တတိရဲ့အစဉ်ကဖုံးလွှမ်းထားတဲ့အတွက်သဘောတရားတစ်ခုနဲ့တစ်ခုမတူတာပွဲပြသွားတာကိုအကဲခတ်လို့မရခြင်းပဲဖြစ်ပါတယ်။ယောဂီများကမိမိရဲ့ဉာဏ်နဲ့တန်တတိအစဉ်ကိုထုတ်ဖောက်ပြီးတော့မိမိရဲ့သမာဓိမဂ်ရဲ့သုံးပါးနဲ့စိုက်ထားတဲ့အရှုခံတရားပေါ်မှာဉာဏ်နဲ့စိုက်ကြည့်မယ်ဆိုရင်တန်တတိအစဉ်ကိုဖြတ်ရှုတယ်လို့ဒီလိုခေါ်ပါလား။မဂ်ငါးပါးနဲ့ပေါ်စေခန္ဓာပေါ်စေအာယုံတစ်ခုကိုစိုက်ပြီးတော့ကြည်ပေးလိုက်ပါအဲ့ဒီလိုကြည်ပေးလိုက်တာနဲ့တကယ်နဲ့မိမိရဲ့ဉာဏ်ထဲမှာအရှုခံဖြစ်တဲ့တရားလေးတွေသဘောတရားလေးတွေဟာတစ်ခုနဲ့တစ်ခုမတူပါလားမတူပါလားကွဲပြားခြားနားနေတယ်လို့တတိပြုမိပါလိမ့်မယ်အဲ့ဒီလိုတတိပြုမိလိုက်တဲ့အချိန်ဟာတစ်ခါတစ်ခုချုပ်လို့တစ်ခုအစ်စ်ပေါ်ခြင်းပဲအဟောင်းချုပ်လို့အစ်စ်ပေါ်ခြင်းလေလို့ဒီလိုမှတ်ရပါမယ်။အောင်းချုပ်သွားတာဒီအပြည့်ရဲ့အပြည့်ရဲ့သဘောလက္ခဏာ။အသိပေါ်လာတာဒီအဖြစ်ရဲ့သဘောလက္ခဏာ။ဩဝိဇ္ဇံဒီဝိယန္တိစာဆိုတဲ့အတိုင်းပဲ။ဖြစ်ပေါ်လာတဲ့သဘောတရားလေးတွေဟာချုပ်ပြောက်ပျက်စီးသွားတယ်။ချုပ်ပြောက်ပျက်စီးသွားရင်နောက်တစ်ခုသဘောတရားတစ်ခုအသိပေါ်လာတယ်။အောင်းချုပ်သွားတာဒီအပြည့်ရဲ့သဘောလက္ခဏာဖြစ်ပါတယ်။အသိပေါ်လာတာဒီအဖြစ်ရဲ့သဘောလက္ခဏာဖြစ်ပါတယ်။ဒါကိုကြည့်ပြီးတော့ဩတာအပြည့်နဲ့ဖြစ်ပဲလို့ဖြစ်တဲ့ရဲ့သဘောကိုဆုံးဖြတ်ချက်ချပေးရမှာဖြစ်ပါတယ်။ဒီလိုကြည့်တဲ့နေရာမှာယောဂီများအတွက်အကြီးဆုံးသောအခက်အခဲအကြီးဆုံးသောအနှောင့်အယှက်ကတရားထိုင်လို့အချိန်နည်းငယ်ကြာလာရင်ဒုက္ခဝေဒနာလေးပေါ်လာတတ်တဲ့အခက်အခဲပါပဲ။မိမိယောက်ခန္ဓာကြီးကအပြင်ပါကထိတွေ့เสียအာယုံလေးနဲ့ထိတွေ့တဲ့အခါမှာပထဝီယာဘောတိသောဝါယောနဲ့ဒီဆောက်ထားတဲ့ရုပ်ခန္ဓာကြီးဖြစ်တဲ့အတွက်အများအပြောက်ပြန်နေတယ်အများအပြောင်းလဲနေတယ်ပထဝီဆိုတဲ့ဓာတ်ကလည်းဖောက်ပြန်နေမှာပဲဝါယောဆိုတဲ့ဓာတ်ကလည်းဖောက်ပြန်နေမှာပဲတေဇောဆိုတဲ့ဓာတ်ကလည်းဖောက်ပြန်နေမှာပဲအာဘောဆိုတဲ့ဓာတ်ကလည်းဖောက်ပြန်နေမှာပဲယုတ်တရားကြီးကအများအားဖောက်ပြန်နေသည့်အားလျော်စွာအများအားပြောင်းလဲနေသည့်အားလျော်စွာဖောက်ပြန်မှုကိုတိတိပေးနေတဲ့စိတ်ကလေးကလည်းပဲသမာဓိရဲ့အရှင်ဟုန်ကြောင့်ဖောက်ပြန်မှုကိုပြည်ပြည်ပြင်းပြင်းထင်ထင်ရှားရှားပြင်မြင်လာပါလိမ့်မယ်ဒီလိုသိလာတဲ့အခါမှာဒုက္ခဝေဒနာလေးတွေပေါ်လာပြီဆိုရင်ပြည်ခြင်းဆိုတဲ့အပိဋ္ဌေခံစားမှုဆိုတဲ့ဝေဒနာကပို့ပြီးတော့ထင်ရှားလာပါတယ်ခံစားမှုဆိုတဲ့ဝေဒနာတွေထင်ရှားလာလို့ယောဂီကလည်းဖောက်ပြန်တယ်ခံစားမှုဆိုတဲ့ဝေဒနာတွေကလည်းထင်ရှားလာတယ်ယောဂီဖောက်ပြန်မှုများသလားခံစားမှုဆိုတဲ့ဝေဒနာရဲ့ထင်ရှားမှုကလည်းပဲ ပြည့်ပြည့်လာပါလိမ့်မယ်အဲ့ဒီအချိန်ခါမှာမခံမရနိုင်တဲ့ဒေါမနတဝေဒနာလေးတွေပေါ်လာတတ်ပါတယ်ဒီအခါမှာဒေါမနတဝေဒနာလေးတွေပေါ်တိုင်းပေါ်တိုင်းအရှုဉာဏ်ဖြစ်တဲ့တရားလေးတွေကလည်းပဲဒေါမနတဝေဒနာကိုနိုင်အောင်မရှုနိုင်ရင်ဉာဏ်นี่မကြည့်တော့ပဲနဲ့မဲ့ခင်นี่ပေါ်ခွင့်မရဖြစ်သွားတတ်ပါတယ်ญาณวิทาตมะดิกะลีดิเลยเป็ดเป็ดซวาดะปาอะริเฉิงคามาพ่องญีเมียอะนีเนไตจ้องญินนากะอีปอเซผิดะทุกขะวะระนากะลีโกอชุญญันเตียะเนนายอองผิดเป็ดชุบไปบาอชุญญันเนนายอองผิดเป็ดชุบไปเดคามาวะระนาเนงาเนมะย้อสิเบเนออดางามะหอพูงาเนมะสันมูงาเนมะปัดเตพูโยติยะเยผ่องเปลี่ยนหมู่จอกခံစားမှုဆိုတဲ့ဝေဒနာတွေယုံတရားအပေါ်မှာပြီးပြီးတော့ဖြစ်နေတာပဲလို့ယုံသဘောနံသဘောကိုပိုင်းပိုင်းခြားခြားသိပြရမှာဖြစ်ပါတယ်ဒီလိုဝေဒနာနဲ့ငါနဲ့ခွာပြီးတော့ဝေဒနာကိုဝေဒနာပဲလို့ပိုင်းပိုင်းခြားခြားသိပြလိုက်နိုင်ရင်လည်းဝေဒနာရဲ့ဖြစ်ပျက်ဒီမီဖြစ်ပျက်ဒီမောင်းပြီးတော့ဝိပဿနာဉာဏ်နဲ့ရင့်တန်လာမှာဖြစ်ပါတယ်အဲဒီလိုမှမဟုတ်လို့ရှိရင်သမားတွေကလည်းအာနေပညာဉာဏ်တွေကလည်းမွဲနေမယ်ဆိုရင်ဝေဒနာခန္ဓာဆိုတဲ့ဒုက္ခဝေဒနာအပေါ်မှာနိုင်အောင်မရှိနိုင်ပဲနဲ့ဝေဒနာကိုရှုံးပေးပြီးတော့သမာဓိတွေလည်းကျဲပညာတွေလည်းအာနေပြီးတော့ဝိပဿနာဆိုတဲ့ဉာဏ်တွေလည်းဘယ်နည်းနဲ့မှပေါ်လာနိုင်မှာမဟုတ်ပါဘူးအဲဒီလိုဖြစ်လာပြီဆိုရင်မိမိတို့ကမခံမရနိုင်တဲ့ဒီဒုက္ခဝေဒနာတွေကိုဆက်လက်ပြီးတော့မရှုတော့ဘဲနဲ့ဒုက္ခဝေဒနာတို့ရဲ့လွတ်ကင်းရာဖြစ်တဲ့ဝေလေထွက်လေဝေလေတိထွက်လေတိဆိုတဲ့အပေါ်မှာဝေလေကိုဝေလေမှသိနေတယ်ထွက်လေကိုထွက်လေမှသိနေတယ်ဆိုတဲ့ဝေလေထွက်လေအပေါ်မှာပဲဉာဏ်နဲ့စိုက်ပြီးတော့ရှုမှတ်ပေးလိုက်ပါဝေဒနာကိုရှုမှတ်နေတဲ့ဝေဒနာနုပတနာနီးမှဝေဒနာမျိုးနုပတနာဆိုတဲ့မျိုးကိုဆုံးခွာပြီးတော့စိတ်ကိုကြည်ပင်းနေတဲ့တည်ပင်းနေတဲ့စိတ်ဓာတ်နုပတနာဆိုတဲ့မျိုးကိုကြောင်းလဲပြီးတော့ရှုပေးလိုက်ပါကြောင်းလဲပြီးတော့ရှုပေးလိုက်ရင်ဝေဒနာကိုအပြစ်ခါပြုထားတဲ့အတွက်ဘလောက်ပဲနာနေချင်းနေစေကမူဝေဒနာအပေါ်မှာစိတ်မရောက်တော့ပါဘူးဒီလိုဝေဒနာကိုအယုံမပြုဘဲနဲ့ဥပိ္ပခာသဘောနဲ့ဆုံးခွာပြီးတော့ကြည်ချင်းကိုလည်းပဲဝေဒနာခွာရှုတယ်လို့ဒီလိုခေါ်ပါတယ်ဒီနည်းနဲ့ခွာရှုလို့ရှိရင်ပေါ်လာစေဖြစ်တဲ့ဒုက္ခဝေဒနာလေးတွေတဖြည်းဖြည်းနဲ့ကျော်ပါကျော်ပါပြီးတော့ချုပ်ပြောက်ပြည့်စည်သွားတဲ့အနေထားမျိုးလိုလည်းပဲရောက်သွားတတ်ပါတယ်ဒုက္ခဝေဒနာလေးတွေချုပ်ပြီးသွားရင်ဒုက္ခဝေဒနာလေးတွေစားချုပ်ပေါ်တဲ့အဆင့်ရောက်သွားတတ်ပါတယ်အကယ်၍ဒုက္ခဝေဒနာမပြောက်စေကာမူဒုက္ခဝေဒနာလေးတွေပဲစားထိုး၍ပေါ်နေစေကမူသူ့ကိုမကြည့်တော့ဘဲဥပိ္ပခာပြုထားတဲ့အတွက်မခံတာတဲ့ဒေါမနတဝေဒနာလေးတွေလည်းပေါ်ခွင့်ရမှာမဟုတ်ပါဘူးအဲဒီလိုဝေဒနာကိုခွာပြီးတော့ဥပိ္ပခာပြုပြီးတော့ရှုလိုက်မယ်ဆိုရင်သမာဓိတွေလည်းပဲတည်ကြည်ပြီးတော့ဉာဏ်တွေလည်းပဲကြည်နေမှာဖြစ်ပါတယ်သမာဓိနဲ့ဒီဉာဏ်တွေလည်းကြည်ပြီးတော့လာတဲ့အချိန်ကျမှဒီဝေဒနာကိုပြန်ရှုရမှာဖြစ်ပါတယ်ဒီလိုရှုလိုက်မယ်ဆိုရင်နိုင်အောင်ရှုနိုင်ပြီးတော့ဝိပဿနာဉာဏ်တွေလည်းပဲဆင်ခဲ့ဆင်ခဲ့တိုးတက်မြင့်မားလာမှာဖြစ်ပါတယ်။ဒါကြောင့်ယောဂီများမိမိတို့ရဲ့တဏ္ဍာမှာရုပ်ခန္ဓာကြီးကဖောက်ပြန်တဲ့သဘောရှိနေတယ်။ဖောက်ပြန်တဲ့သဘောရှိတဲ့ရုပ်ခန္ဓာဖြစ်သောကြောင့်မဖောက်ပြန်ပါနဲ့လို့တားမြစ်တင်တားမြစ်ထားတော့ညာလည်းပဲသူကမဖောက်ပြန်မဲနေမှာမဟုတ်ပါဘူး။ဖောက်ပြန်တဲ့သဘောရှိတဲ့ရုပ်ဟာအမြဲတမ်းဖောက်ပြန်ပြနေမယ်။ဒုက္ခသစ္စာသဘောရှိတဲ့ယုံတရားဟာအမြဲတမ်းဒုက္ခသစ္စာတွေကိုပြနေမယ်။ဒုက္ခသစ္စာကိုမရှိခြင်းမာဘူးဒုက္ခသစ္စာမလိုခြင်းမာဘူးဒုက္ခသစ္စာမမြင်ခြင်းမာဘူးလို့ညှိနှိုင်းလို့မရပါဘူး။ဘာပဲဖြစ်ဖြစ်ဒုက္ခသစ္စာပေါ်လာရင်ဒုက္ခသစ္စာကိုမြင်အောင်ကြည့်ပေးရမှာ။ဒုက္ခဝေဒနာပေါ်လာရင်လည်းဒုက္ခဝေဒနာကိုပဲမြင်အောင်ကြည့်ပေးရမယ်။ဖြစ်ပြမြင်အောင်ရှုပေးရမယ်။ဒုက္ခဝေဒနာပေါ်လာရင်လည်းဒုက္ခဝေဒနာကိုပဲဖြစ်ဖြစ်မြင်အောင်ကြည့်ပေးရမယ်ရှုပေးရမယ်။ဘာဝေဒနာပဲပေါ်ပေါ်ပေါ်တဲ့ဝေဒနာကြည့်ပေးမယ်ပေါ်တဲ့ဝေဒနာကိုဖြစ်ဖြစ်မြင်အောင်ကြည့်မယ်လို့ဆုံးမချက်ချပါ။ဒ ယုံတရားကဘယ်လိုဖောက်ပြန်မှုတွေပဲပေါ်ပေါ်ပေါ်တဲ့ဖောက်ပြန်မှုတွေကိုဖြစ်ပြမြင်အောင်ကြည့်ပေးမယ်ဖြစ်ပြမြင်အောင်ရှုပေးမယ်လို့တန်လေးတန်ချပြီးတော့အကြည့်ခံဖြစ်တဲ့ယုံနိုင်ရဲ့သဘောတရားတွေကဒုက္ခသစ္စာအရှုဉာဏ်ဖြစ်တဲ့သဘောတရားကမဂ္ဂသစ္စာအရှုခံဖြစ်တဲ့ယုံနိုင်ရဲ့သဘောတရားဒုက္ခသစ္စာကိုအရှုဉာဏ်ဖြစ်တဲ့မဂ္ဂသစ္စာမဂ္ဂင်တရားတွေနဲ့မပြတ်တမ်းကြည့်ပေးမယ်မပြတ်တမ်းရှုပေးမယ်ဖြစ်ပေရဲ့သဘောလက္ခဏာတွေမမြင်မြင်အောင်ကြည့်မယ်လို့သံဋ္ဌိံချပြီးတော့တမာရိမဂ်ရဲ့သုံးပါးနဲ့လည်းပဲအရှုကံအာယုံပေါ်မှာစိုက်ပေးပါပညာမဂ်ရဲ့နှစ်ပါးနဲ့လည်းပဲအရှုကံဖြစ်တဲ့အာယုံရဲ့အနိစ္စသဘောတရားဒုက္ခသဘောတရားအနတ္တသဘောတရားလေးတွေကိုထုတ်ဖောက်ပြီးတော့မြင်အောင်ကြည့်ပေးပါလို့ဘုန်းကြီးများတိုက်တွန်းလိုက်ပါတယ်